ရိုဟင်ဂျာမွတ်စလင်လူနည်းစုတွေနဲ့သက်ဆိုင်တဲ့အခြေအနေဟာတိတ်ကိုစိုးရင်ပွဲရာကောင်းဆဲရှိပြီးဒါနဲ့ပတ်သက်လို့ပြင်သစ်အစိုးရဟာအထူးသဖြင့်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီထရီညီလာခံလူမျိုးရေးကောင်စီတို့အပါအဝင်မိဖက်အဖွဲ့အစည်းတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေတယ်လို့ပြည်သူ့နိုင်ငံရေးဌာနရဲ့ဇူလိုင်လ25ရက်ကြာသပတေးနေ့နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးပြည်သူ့အထက်လွှတ်တော်မှစာနဲ့ရေးသားမေးမြန်းချက်တစ်ခုကိုပြည်သူ့နိုင်ငံဥရောပနဲ့နိုင်ငံရေးဌာနကအကြောင်းပြန်ကြားတာမှာအခုလိုပြောထားတာဖြစ်ပါတယ်။ရိုဟင်ဂျာလို့သုံးနှုန်းခေါ်ဆိုတာကိုမြန်မာအစိုးရကတော့လက်မခံပါဘူး။မြန်မာတမတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အေတို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်လုံခြုံရေးနဲ့လူသားစာနာမှုဆိုင်ရာလက်တွေ့အခြေအနေဟာပိုတောင်မှဆိုးလာနေတယ်လို့လည်းပြောထားပါတယ်။ပြည်ထောင်နိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့2019ခုနှစ်ဧပြီလ26ရက်နေ့ကတရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံချိန်အတွင်းမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေအထူးသဖြင့်ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဆိုးရိမ်တဲ့အကြောင်းဝန်ကြီးကထပ်ပြောခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတာနဲ့ပတ်သက်ပြီးနိုင်ငံကရာဇဝတ်တရားခုံရုံး ICC ကစုံစမ်းစစ်ဆေးနေတဲ့အပေါ်မှာပြည်ထောင်နိုင်ငံကကြိုးစားတယ်ဆိုတာကိုလည်းဒီထုတ်ပြန်ချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ။